ဒီမနက်ကမှလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာအကောင်းမြင်ဖို့ခက်တယ်လို့အမေရိကန်နဲ့စင်ကာပူတို့ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုလာရောက်တဲ့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken တို့ဇွန်လ16ရက်နေ့တောက်ကြနေ့ကတွေ့ဆုံခဲ့ကြစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ But the bigger question is when will peace come back? Tony, I'm afraid I remain pessimistic.
မြန်မာနိုင်ငံမှာဘယ်တော့ပြန်ငြိမ်းချမ်းမှာလဲဆိုတာအကြီးအမားဆုံးမေးခွန်းဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဘာလာခရစ်ရှန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကိုပြောပြီးသူ့အနေနဲ့တော့အဆိုးဘက်ကပဲမြင်နေတယ်လို့ပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးပြောကြားသွားတဲ့အတိုင်းပဲလို့ခုလိုတုံ့ပြန်ပါတယ
်။ You can sign my name onto every word of what the Foreign Minister just said including unfortunately thepessimism that he expressed at the English.
အင်္ဂလိပ်ဝန်ကြီးပြောသွားသမျှစကားတိုင်းကသူနဲ့သဘောထားတစ်ခုတည်းဖြစ်ကြောင်းအထူးသဖြင့်နောက်ဆုံးပြောသွားတဲ့အကောင်းမြင်လို့မရသေးဘူးဆိုတဲ့အချက်ကိုသူတို့နှစ်ယောက်လုံးလက်ခံတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောကြားသွားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြမ်းဖက်မှုတွေဆုံးသက်ဖို့ဖမ်းဆီးခံထားသူတွေလွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အမေရိကန်အနေနဲ့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီဖို့အာရုံစိုက်ထားတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးသက်စေရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်ခြင်းမရှိသေးဘူးဆိုတာကိုလည်းအမေရိကန်နဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်လုံးကဒီပူးတွဲသတင်းစာရှင်းလင်းပွဲမှာထောက်ပြသွားခဲ့ပါတယ်။ဒီသဘောတူညီချက်တွေကိုတည်တာတဲ့လက်တွေ့အကောင်အထည်ဖော်ဆောင်ရွက်မှုတွေမလုပ်သေးမချင်းမြန်မာနိုင်ငံကိုထိတ်တီးဆွေးနွေးပွဲတွေအဆင့်မပြောနဲ့နိုင်ငံသားရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာတော့ပြန်လည်တက်ရောက်ခွင့်ပေးဖို့စောင်းနေသေးတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဘာလာခရစ်ရှန်ကပြောကြားခဲ့ပါတယ်။မကြာခင်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေအားလုံးဒါကိုလက်ခံထားတယ်လို့သူကဝါရှင်တန်မြို့တော်မှာတောက်ကြာနေကပြောကြားခဲ့ပါတယ်ခင်ဗျာ။